သမ္မတဦးသိန်းစိန်အမိန့်နဲ့ဒီကနေ့ဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်အရေးစုံစမ်းစစ်ဆေးရေးကော်မရှင်မှာခရစ်ယာန်နဲ့အစ္စလာမ်ဘာသာကခေါင်းဆောင်တွေပါတယ်လို့နိုင်ငံရေးလူမှုရေးစီးပွားရေးသတင်းစာနယ်ဇင်းနဲ့အမှုပညာအတိုင်းဝိုင်းကထင်ရှားတဲ့ပုံကူတွေလည်းပါဝင်ပါတယ်။ရခိုင်ပြည်နယ်မှာပြီးခဲ့တဲ့ဇွန်လကစတင်ဖြစ်ခဲ့တဲ့အတိုင်းဝိုင်းနှစ်ဖက်ကြားပဋိပက္ခအခြေအနေတွေတင်းမာနေဆဲဖြစ်တာကြောင့်အခုလိုသမ္မတညွှန်ကြားချက်နဲ့ဖြစ်ရဲ့အမှန်ပေါ်ပေါက်ရေးစုံစမ်းစစ်ဆေးဖို့ကော်မရှင်ဖွဲ့စည်းလိုက်တာကိုကြိုဆိုကြောင်းကော်မရှင်အဖွဲ့ဝင်မြန်မာမွတ်စလင်လူငယ်များအဖွဲ့ဥက္ကဋ္ဌဟာဂျီဦးမြင့်ထွန်းကပြောပါတယ်
။ကျွန်တော်တို့ပို့ထည့်တင်ထားတော့ကြိုဆိုပါတယ်။ကြိုဆိုပြီးတော့ကျွန်တော်တို့တကယ်ပေါ့နော်အချိန်နေမှနဲ့အကောင်းဆုံးဖြစ်အောင်တော့ကျွန်တော်တို့စီစဉ်ဆောင်ရွက်မှာပေါ့နော်။လက်ရှိကတော့ကျွန်တော်ရခိုင်ပြည်နယ်ရေးတဲ့ပတ်သက်ပြီးကျွန်တော်ပဲပေါင်းတော့ပါပေါ့နော်။ကျွန်တော်တို့ဘပောင်းတော်ဟာကဏ္ဍအတီးရပုံကိုနေနဲ့ကျွန်တော်တို့ညှိနှိုင်းပြီးတော့အကောင်းဆုံးနဲ့အတူတကွနေထိုင်နိုင်တဲ့အစ်စ်မျိုးရအောင်ကျွန်တော်တို့ဖြည့်ဆင်းဆောင်ရွက်ဖို့ပို့ကောင်းပါလိမ့်မယ်ခင်ဗျာ
ပြည်ရင်းအလွှာပေါင်းစုံကတမာတမတ်ရှိတဲ့သူတွေပါဝင်ဖွဲ့စည်းထားတဲ့ကော်မရှင်အနေနဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးကော်မရှင်ထက်ပိုပြီးထိထိရောက်ရောက်ဆောင်ရွက်ပေးနိုင်မယ်လို့မျှော်လင့်ကြောင်းကော်မရှင်အဖွဲ့ဝင်ရခိုင်ဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဦးရေးတောင်ကပြောပါတယ
်ဒီထဲမှာဖေဖော်ဆမဆမကြပြီတော့တရားမျှတမှုရှိအောင်စုံစမ်းစစ်ဆေးနိုင်မဲ့ပုံပေါ်တွေလည်းပါတယ်ဆိုတော့ဒီဘက်ကနေလာပြီးတော့စုံစမ်းတဲ့ဒီဘက်ကနေစုံစမ်းတာပို့ပြီးတော့ကောင်းတယ်ဘာဖြစ်လို့လဲဆိုတော့ဒီပုံပေါ်တွေကဒီရခိုင်ပြည်နယ်နဲ့ဆက်စပ်လို့တော်တော်များများသိတဲ့လူတွေလည်းပါတယ်ဘာဖြစ်ဖြစ်စမကျတဲ့လူတွေလည်းပါတဲ့အတွက်ကြောင့်နိုင်ငံတကာကစုံစမ်းစစ်ဆေးအဖွဲ့ဆက်စားရည်ဒီအဖွဲ့ဟာတကယ်ပဲမမကန်ကတရားမျှတစွာနဲ့စုံစမ်းစစ်ဆေးနိုင်နိုင်မလို့ကျွန်တော်ယုံကြည်ပါတယ်
။ဒါပေမဲ့စုံစမ်းစစ်ဆေးရေးကော်မရှင်အနေနဲ့အချိန်တလာပဲရှိတာကြောင့်နိုင်ငံတော်အစိုးရရဲ့ပံ့ပိုးမှုလိုအပ်တယ်လို့လည်းဦးရေးတောင်ကပြောပါတယ်
။တော့ခင်ရတာအချိန်နဲ့ဆောတာပေါ့။အခုဆိုတော့တကယ်ဆိုရင်ဒီကော်မရှင်ဆောင်ရှိတဲ့လူတွေဟာအဲ့ဒီနယ်ကိုသွားပြီးတော့ဒေသခံတကယ်ဖြစ်တဲ့နေရာတွေမှာနေရာများစုံစမ်းရမယ်လေတကယ်တော့ပါဝင်တဲ့လူတွေအားလုံးကြောက်တကယ်ဖြစ်တဲ့နေရာကမောင်းလို့လူနေရာမျိုးတွေပေါ်ဖို့လိုမယ်ဖြစ်တဲ့လူနေရာမျိုးပေါ်ဖို့လိုမယ်ရှိတဲ့လူနေရာမျိုးသွားပြီးတော့အချို့တဲမှာပါတဲ့လူတွေကိုမေးရမြန်ရစုံစမ်းရမယ်အနေထားရှိတော့ဒါမဲ့နိုင်ငံတော်ကပါဖို့လာဖို့ကိုညီပတ်ဖို့ရတော့ညာတော့ညာတော့
စုံစမ်းစစ်ဆေးရေးကော်မရှင်ကဆောင်ရွက်ရမယ့်တာဝန်ဤတွင်မှာရခိုင်ပြည်နယ်မှာကွဲပြားတဲ့ဘာသာယူဝါဒရှိသူမတူညီတဲ့လူမျိုးစုတွေကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်တဲ့နိလန့်တွေကိုစုံစမ်းစစ်ဆေးရမယ်ဆိုတဲ့အချက်ပါဝင်ပါတယ်ရခိုင်ပြည်နယ်ကိစ္စမှာအဓိကအငင်းပွားစရာဖြစ်နေတဲ့ရိုဟင်ဂျာကိစ္စနဲ့ပတ်သက်လို့ဆွဆွဲခံရတဲ့1950ခုနှစ်တဝိုက်ဖဆပလအစိုးရဝန်ကြီးချုပ်ဟောင်းဦးနုလက်ထက်ကအခြေအနေနဲ့ပတ်သက်လို့စုံစမ်းစစ်ဆေးကော်မရှင်အဖွဲ့ဝင်ဦးနုရဲ့သမီးဖြစ်သူဒီမိုကရက်တစ်ပါတီမြန်မာရဲ့အတွင်းမှုချုပ်ဒေါ်တန်တန်နုကအခုလိုပြောပါဗျ။
တခုပြောရတာကတော့အဖေကသူကတာဝန်သိတတ်တဲ့လူဖြစ်တယ်အကယ်၍ဒီပြဿနာဟာဒါတချို့ကတော့ဟိုလွယ်လွယ်လေးပြောလိုက်တာပေါ့ဥနုကြောင့်ဆဖြစ်လာတာဆိုပြီးပြောတယ်အဲ့လိုဆိုရင်အကယ်၍များတာပေါ့နော်ဖေသာရှိခဲ့သည်ရှိတော့အသက်ထင်ရှားရှိမယ်ဆိုလို့ရှိရင်သူကတာဝန်ယူရဲတဲ့လူဖြစ်တယ်တာဝန်ယူရဲတဲ့လူဖြစ်တဲ့အတွက်ကြောင့် तू ကသူလုတ်ခဲ့တယ်ဆိုလို့ရှိရင်လည်းဟုတ်တယ် तू လုတ်ခဲ့တယ်အဲ तू မလုတ်ဘူးဆိုရင်လည်း तू မလုတ်ဘူးအဲ तू လုတ်ခဲ့တော့ကလည်းအဖေတို့လက်ထက်တုန်းကအန်တီတိရတာလည်းဒီဟိုတင်အထောက်အထားတွေရှိတယ်အဲ့ဒီတော့ तू ကဥမာပြည်ပဝင်လာတဲ့လူဆိုဘယ်နှစ်ယောက်ဝင်လာတယ်နော်စည်ရင်းရှိရယ်စည်ရင်းစရာရှိတယ်ဟုတ်လားအစ္စလမ်ဘာသာဝင်တွေကဘယ်လောက်ရှိရယ်ဆိုအဲ့လိုစည်ရင်းစရာနဲ့ရှိနေတယ်ဟိုအခုလိုဗျမ်းဗဒါပေါ့လေဘယ်လောက်ဝင်လို့ဝင်မှမသိအဲ့ဒါသူတို့ကလည်းတခါနိုင်ငံသားအဖြစ်ရသွားတယ်ဒီလိုဟိုဒီဟိုတင်းပေါ့လူဝင်မှုကြီးကြရေးဖွဲ့ရနေပြီးတော့ငွေယူပြီးတော့လုပ်တယ်ဆိုအဲ့ဒါမျိုးမရှိဘူးဟိုစည်ရင်းစရာနဲ့ဒါပါလီမန်ခေတ်ဆိုတော့ပါလီမန်မှာတင်ရတယ်မတင်မဲနဲ့အဲ့လိုလုပ်နေလို့ရှိရင်လည်းပါလီမန်အစိုးရဟိုပါလီမန်လက်ထက်ဆိုတော့ဟိုဒီလိုဗျမ်းဗဒါလုပ်လို့မရဘူးလေအဲ့တော့အန်တီကပြောချင်တာကတော့ဒီအဖေကြောင့်ဟိုနလွယ်လွယ်လေးနဲ့ပြောကြရတယ်ပေါ့လေဆိုတော့ तू သာအသက်ထင်ရှားရှိလို့ရှင်နဲ့အန်တက်ရေးရေးကြီးထပ်ပြောရတယ် तू ကတာဝန်ယူမယ်အခု तू မရှိဘူးဆိုတော့လေဘာကောင်းလဲမရှိတဲ့လူတယောက်ကိုတော့တင်းရောအတ္တမရောပေါ့နော်ဟာ तू ကြောင့်ဆိုပြီးအဲ့လိုပြောလို့တော့လေမတင်တော်ဘူးလို့ဆိုတော့အန်တီကဒါ तू သမီးတယောက်အနေနဲ့အန်တီကတော့အဲ့လိုရေးရေးပြောခြင်းပါတယ်
ဆက်လက်ပြီးတော့ရခိုင်ပြည်နယ်မှာအတိုင်းဝိုင်းနှစ်ခုကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးနဲ့ပတ်သက်လို့ဒေါ်တန်တန်နုရဲ့အမြင်ကတော့
ဒီရခိုင်ပြည်နယ်တစ်ခုတည်းမှာသာအဲ့လိုဟိုတင်းပါလူမျိုးမတူတာတွေဘာသာမတူတာတွေအဲ့လိုနေကြတာမဟုတ်ဘူးလေဒီမြန်မာပြည်တဲ့နိုင်ငံလုံးမှာရန်ကုန်မှာလည်းရှိတာပဲဒါပေမဲ့အန်တီတင်တော့လည်းအဲ့လိုအငင်းပွားဖို့ပြဿနာတွေဖြစ်လာတယ်အခုဥစ္စာကလည်းဒီဟိုဘာကုန်လဲဘာသာရေးပြဿနာတစ်ခုဖြစ်အောင်လို့တဖက်ကနေပြီးတော့တခုခုပေါ့နော်တူးဦးကပေါ့အဲ့လိုအကြောင်းတခုခုကြောင့်တခုကဖြစ်ပေါ်လာတယ်ဆိုတော့ဒီတနိုင်ငံလုံးမှာဘာသာကွဲလူမျိုးကွဲတွေကနေလာကြတာပဲအဲ့တော့ဒီရခိုင်ပြည်ကြတော့မှမနေနိုင်စရာတော့အကြောင်းမရှိဘူးဘေးကနေပြီးတော့မီးမထိုးလို့ရှိရင်ပေါ့နော်ဘေးကနေပြီးတော့ပြဿနာမရှာလို့ရှိရင်တော့မနေနိုင်စရာအကြောင်းမရှိဘူးလို့အန်တီကတော့